ကိုင်းမျိုးစုံအုတ်ဖို့ရွာနဲ့တလိုင်းရွာကိုစစ်တပ်ကဒီကနေ့လေကြောင်းကနေပြစ်ခတ်တိုက်ခိုက်လို့ရဲသားတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ပလဲမျိုးနယ်ထဲမှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါရယ်။စကိုင်းတိုင်းဘက်ကနောက်ဆုံးရအခြေအနေတွေကိုတော့အလိမ္မာကစူးစီးတင်ပြပေးထားပါရယ်ခင်ဗျာ။
စကိုင်းတိုင်းစကိုင်းမြို့အစုံမှာရှိတဲ့အုတ်ဖိုရွာကဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုဒီကနေ့ဧပြီလ10ရက်မနက်ပိုင်းမှာစစ်တပ်ကလေကြောင်းကနေလာရောက်စီးနှင်တိုက်ခိုက်တာဖြစ်ပြီးအဲဒီနောက်တိတ်မကြခင်မှာပဲအုတ်ဖိုရွာနဲ့နှမိုင်ခန့်သာဝေးတဲ့တလိုင်းရွာကိုပါလေကြောင်းကနေပစ်ခတ်ပြီးတပ်တွေနဲ့ဝေးရောက်စီးနှင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲဒီနောက်စစ်တပ်ကတလိုင်းရွာထဲမှာတက်ဆွဲနေချိန်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်တဲ့အတွက်ညနေပိုင်းမှာလေကြောင်းကနေရဟတ်ယာဉ်တွေနဲ့နောက်တစ်ချိန်ပစ်ခတ်ခဲ့ပါတယ်။လက်ရှိစစ်ရေးတင်းမာနေဆဲဖြစ်ပြီးတလိုင်းကျေးရွာဒေသခံတို့အုပ်လည်းဒဏ်ရာရရှိထားတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။ဖြစ်တာကတော့မနေ့ကကျွန်တော်၃နာရီကျော်ကစတာ။အုပ်ဘူးဒီချရဲ့စီးရဲ့စခန်းအုပ်ဘူးပါစခန်း။အဲဒါကြည့်ပြီးတော့ကျွန်တော်တို့ကဒီကမှလည်းတလိုင်းဘက်မှာလည်းဒီကဖွဲချတယ်ဆယ်နာရောက်မှတခါချတယ်တခါချပြီးတော့တလိုင်းရောက်ပြည်ပြီးရုံနဲ့အဲအဲ့မှာတလိုင်းစည်းကမ်းမှာနှစ်ယောက်ဖြစ်တယ်အဲ့မှာလူကြီးနှစ်ယောက်ဖြစ်တယ်အဲ့မှာလူတလိုင်းရောက်တဲ့မှာတကယ်ဒီမှာလက်သက်ပြန်ဝိုင်းတယ်ပြန်ဝိုင်းတဲ့အချိန်မှာဒီညနေပိုင်းဒီတကယ်ဖြစ်တယ်ဟုတ်ပါဘူးအုပ်ဖို့မှလည်းဖြစ်တယ်ရဲအဲ့ဟိုမှာလူချတယ်လူချတဲ့နေရာမှာဖြစ်တာပေါ့အုပ်ဖို့မှလည်းဖြစ်တယ်ကျွန်တော်တို့ဒီတလိုင်းမှာလည်းဖြစ်တယ်အပြင်ထဲမှာကျွန်တော်တို့လူချိုအိုင်ပိုင်းလုပ်တယ်အဲ့ဒီမှာဒီဘက်ကပြန်ဝိုင်းရတာပေါ့ဒီဘက်ကဝိုင်းရထူလက်နဲ့ကြီးရထူတာရှိတယ်ကိုတက်ပြီးတော့ကပ်ပြစ်တာရှိသေးတယ်။အဲအကြောင်းကိုသူကခဏလေးပါတီပါတီနဲ့ပြန်လာပြစ်တာရှိသေးတယ
်။အုပ်ဖို့ကျေးရွာကစခန်းကိုဝေးရောက်စီးနေချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်တို့တေဆုံးခဲ့ပြီးတလိုင်းရွာမှာတော့ကာကွယ်ရေးတပ်ဖွဲ့စခန်းမဟုတ်ဘဲကျေးလက်ကျမ်းမာရေးဆေးပေးကန်ကိုဝေးရောက်စီးနေတာလို့ဒေသခံတွေကပြောပါရယ်။တေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရှိသေးပါဘူး။လက်ရှိအချိန်ထိစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမြေပြင်မှာတိုက်ပွဲဖြစ်ပွားနေပြီးရွာထဲမှာနေအိမ်တွေမီးရှို့ခံနေရတာလည်းရှိတယ်လို့ဒေသခံတွေကပြောပါရယ်။နေအိမ်ဘလောက်မီးရှို့ခံရတယ်ဆိုတာကတော့အတိအကျမသိသေးပဲဒေသခံအများအပြားကတော့တိတ်ရှောင်နေရတယ်လို့ပြောပါရယ်။အလားတူပဲသခိုင်းတိုင်းအတွင်းမှာပဲပလဲမြို့နယ်မှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပါရယ်။မနေ့ကတောက်ကြနေကတိုက်ပွဲဖြစ်သလိုဧပြီလ10ရက်ဒီကနေ့မှာလည်းတိုက်ပွဲဖြစ်ခဲ့တယ်လို့သခင်တောင်းညိုအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြပါဗျ
။ဆက်တနာဟိုနေ့ကဝန်ကျင်လောက်မှာကျွန်တော်ထိတွေ့မှုတွေဖြစ်သွားကြတာဗျ။တိုက်ပွဲရဲ့ကြာချိန်ကတော့ကျွန်တော်15မိနစ်နဲ့20လောက်ပေါ့။အဲဟိုပေါ့ဒီဒီသူတွေရဲ့ဟိုဒီတွေကိုခုံးကြားတိုက်သွားတယ်ပေါ့။အဲ့ဒီအချိန်ကကျွန်တော်တို့နဲ့ထိတွေ့မှုကျွန်တော်ဖြစ်သွားတာကတန်းတော်နာလေးပါပဲ။
ဧပြီလ5ရက်မှာစစ်တပ်ကပလဲမြို့နယ်ထဲကဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုလေကြောင်းကနေတိုက်ခိုက်သိမ်းယူခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့ဧပြီလ6ရက်နေ့တိုက်ပွဲဖြစ်တာမှလည်းကာကွယ်ရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီးစစ်တပ်ဘက်က10ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကနေတဆင့်ကြားသိရပါတယ်။စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်တာမရှိသေးတယ်လို့သေဆုံးကြာဆုံးမှုတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။စစ်ကောင်စီတပ်ဖွဲ့တွေဟာသခိုင်းတိုင်းတဲကဒေသခံကာကွယ်ရေးတပ်စခန်းတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဝေရောက်စီးနှင်းတိုက်ခိုက်တာတွေပိုလုံလာနေပြီးမတ်လ30ရက်ကနေဧပြီလ10ရက်ဒီကနေ့အထိဒေသခံကာကွယ်ရေးစခန်း4ခုစီးနှင်းခံရသလိုကာကွယ်ရေးတပ်ဖွဲ့ဝင်12ဦးအထိကြာဆုံးခဲ့တယ်လို့သိရပါတယ်ရှင်။